American Mexico နဲ့နိုင်ငံ26လျှောက်တတိုင်းကာယံဖို့အတွက်တွတ်တော်ကနေရန်ပုံငွေကိုတိုက်ရိုက်ချထားပြီးဖို့သူမပြောနိုင်ဘူးဆိုရင်မကြခင်မှာပဲနိုင်ငံတော်အရေးပေါ်အခြေအနေကြီးညာပြီးစစ်တပ်တိဆောက်ရေးရန်ပုံငွေနဲ့တိဆောက်မှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကကြက်တပရီနေမှာအရေးယောင်ပြပြောဆိုခဲ့ပါတယ်။နေဆက်ဒေသကနေ American နိုင်ငံတွင်းကိုတရားမဝင်ခိုးဝင်မှုတွေရဆက်အောင်ဘလို့ကြိုးစားရမယ်ဆိုတာကိုရင်လိလာဖို့အတွက်သမ္မတထရမ့်ဟာ Texas ပြည်နယ် McAllen မြို့ကိုရောက်နေပြီဖြစ်ပါတယ်။တကယ်လို့နေဆက်တတိုင်းကာဖို့ရန်ပုံငွေချထားပြီးအတွက်ဒီမိုကရက်တီနဲ့ညှိနှိုင်းလို့မရဘူးဆိုရင်အရေးပေါ်အခြေအနေကြီးညာကောင်းကြီးညာနိုင်တယ်လို့သမ္မတထရမ့်ကပြောတာပါ။ဒီနေ့ဆက်တတိုင်းကာယရင်ရန်ပုံငွေနဲ့ပတ်သက်ပြီးအငင်းပွားနေရကနေအစိုးရရန်တရားဒစိတပိုင်းရဆိုင်ထားတဲ့ချက်ပေါင်း20တဲ့ဝင်လာတဲ့ပုတ်တခုနေမှာပဲတတိုင်းကာယရင်ရန်ပုံငွေပေးဖို့ညှင်းဆုံနေတဲ့ဒီမိုကရက်ခေါင်းဆောင်တွေနဲ့သမ္မတအိမ်ဗျူမှာဆွေးနွေးပွဲကလည်းအဆင်မပြေဖြစ်ခဲ့ရပါတယ်။သမ္မတထရမ့်ကသူ့အနေနဲ့နိုင်ငံတော်အရေးပေါ်ကြီးညာခွင့်ရှိပေမဲ့အခုတည်းမလုပ်သေးကြောင်းဒါပေမဲ့အလုံးမဖြစ်ဘူးဆိုရင်တော့သူကြီးညာနိုင်ကြောင်းပြောကြခဲ့တာပါ။သဘောတူညီချက်ရဖို့ရမဖြစ်နိုင်စရာအကြောင်းမရှိပေမဲ့တစ်ဖက်ကနေဆက်လုံခြုံရေးကိုလုံးဝဂရုမစိုက်ပြစ်ပယ်ထားတယ်လို့လည်းပြောပါတယ်။ဗဟိုဘဏ်ဥက္ကဋ္ဌဂျရုံးပါဝဲကတော့တကယ်လို့အစိုးရရန်တရားကိုကာလတားရှိဒီတိုင်းရက်ဆက်ပြီးရက်ဆိုင်ထားမယ်ဆိုရင်ကမ္ဘာအကြီးဆုံးဖြစ်တဲ့ American စီးပွားရေးအထည်နာနိုင်တယ်လို့သတိပေးခဲ့ပါတယ်။အစိုးရရန်တရားတစိတမန်ရန်နိုင်ရန်နာထားတာတရင်သုံးပတ်ထဲရောက်လာပြီဖြစ်ပြီးလာစာမရပဲအလုတ်လုံနေတဲ့အစွတ်ဝန်ထမ်း၈သိန်းကျော်အတွက်လာစာထုတ်ရဖြစ်တဲ့အခုတောက်ကြမှာလာစာကိုပထမဆုံးမရပဲရှိတော့မှာပါအစွတ်ရန်ကြားပြန်ဖွင့်ဖို့အတွက်ဆန္ဒပြသူရာပေါင်းများစွာကိုချက်တဲ့ပရင်းနေက Washington DC လမ်းတွေပေါ်မှာတွေ့ရပါတယ်